မနေ့ပြန်လန်းရှောက်ချီတမဲကိစ္စနဲ့ပတ်သက်ပြီးတော့ဒီရဲတပ်ဖွဲ့စီကနေပြီးတော့ခွင့်ပြုချက်မရဘူးလို့သိရပါရဲ့ရှင်။အဲ့တော့သူတို့ကဘာကြောင့်ခွင့်မပြုဘူးလို့များအမားတို့သိထားလဲရှင်
။သူတို့ပြောကြချက်ရစီအများကြီးသူစိတ်ညိုညင်စီရဲ့ဆွဲအကြောင်းရာလေး။နောက်ဒီတော့လမ်းပိတ်တာပေါ့လေ။လမ်းပိတ်နေပေါ့နော်။အဲ့ကြောင့်မလို့ဟုတ်နေလဲခွင့်မပြုဆိုတော့အမားတို့ပြန်အကြောင်းကြားထားတယ်ရှင
်။အမားတို့ကရောဒီခွင့်ပြုချက်တင်ခဲ့တယ်လို့သိရတယ်။အဲ့အခြေအနေလေးလည်းပြောပြပါအောင်ရှင်
။ဟုတ်တော့ဒီနေ့ကခွင့်ပြုချက်တော့မဟုတ်အကြောင်းကြားတာပါ။အဲဘာဖြစ်လဲဆိုတော့ကျွန်တော်တို့ဒီစစ်ပြင်ဆင်ထားတဲ့ဥပဒေအရဆိုရင်ဒီအကြောင်းကြားစာတင်ရမယ်အဲ့လိုမျိုးကျွန်တော်နားလည်ထားတယ်အဲဒါကြောင့်အကြောင်းကြားစာအဲကျွန်တော်တင်ခဲ့တာအဲ့အတိအပြီးအကြောင်းကြားချက်ကိုသူကပြန်ကြားတာဖြစ်တယ်ပေါ့နော်ဆိုတော့အဲ့ဒါကခွင့်ပြုရဲ့ခွင့်ပြုဆိုတာနဲ့မတက်ဆိုင်တော့ဘူးလို့ကျွန်တော်ယူဆတယ်အဲကျွန်တော်တို့ကလုပ်မယ်ဆိုရင်ဒါပြည်သူ့ရဲ့အခြေခံအခွင့်အရေးများဒါဆန္ဒပြခွင့်ရှိရဲ့ဒါပေမဲ့သူတို့ဘက်ကဟိုခွင့်မပြုဘူးဆိုတာကတော့သူတို့ဘက်ကဒီရဲဝန်တန်းအင်အားနဲ့ဒီလိုမျိုးကိစ္စမဆောင်ရနိုင်ဘူးလို့ကျွန်တော်နားလည်တယ်ပေါ့နော်။ဒါပေမဲ့ကျွန်တော်တို့စီစဉ်ထားတဲ့အတိုင်းပဲဆက်သွားမှာပေါ့။ဒါဖြစ်လဲဆိုတော့ဒီလိုမျိုးလမ်းရှောက်ချီတက်တာကဒါပထမဆုံးအကျိမဟုတ်ဘူး။အဲကျွန်တော်တို့တိတ်မကြခင် match လ9ရက်နေ့ကလည်းအဲ့မျိုးနယ်တွေပဲကျွန်တော်ဖြတ်တန်းပြီးတော့အဲလမ်းရှောက်ခဲ့ကြတယ်ပေါ့နော်။အဲဆိုတဲ့ခါကျတော့အဲ့လိုမျိုးသူတို့ကခွင့်မပြုဘူးဆိုတာကြီးကတော့တိတ်ပြီးတော့ဟိုကျွန်တော်တို့ပြည်သူရဲ့ဖွင့်မျိုးချိုးဖောက်တယ်လို့ဖြစ်တယ်။အဲသူတို့ပြောဆိုလာတဲ့ဒီအများပြည်သူအနောက်ရှာဖြစ်စီတဲ့စိတ်ညူညင်စီအနေရဖြစ်စီတဲ့ဒါမှမဟုတ်ထိခိုက်မနာစီရဲ့ဆိုတဲ့အကြောင်းအရာတွေကလည်းအဲပြောရမယ်ဆိုတာဥပဒေနဲ့မညီဘူးသူကပြန်ပြီးတော့အကြောင်းကြားတွေဖြစ်နေတော့ဒါမဖြစ်သေးတဲ့အကြောင်းအရာကြီးပါဘူးသူကကြိုပြီးတော့အာသူတို့ဝင်ရောက်ပြီးတော့ဖြည့်ရှင်းစီစဉ်ပေးရင်ဥမာကားလမ်းပိတ်မှာဆိုရင်သူတို့ဝင်ရောက်ပြီးတော့ကားတွေရှင်းပေးခဲ့တယ်သူတို့ပေါ့ပေါ့ပဲမလုပ်ခဲ့ဆိုရင်ပြည်သူရဲ့အခြေခံဟိုဖြစ်နေတဲ့အကြောင်းအရာကိုတောင်းဆိုကြတဲ့အခါမှာပို့ပြီးတော့ကိုယ်တော်အဆင်ပြေမယ်အခုလိုမျိုးသူတို့ဘက်ကခွင့်မပြုဘူးဆိုတော့ရင်းအရာမပေးတော့အဲကျမတို့ကတော့လုပ်မယ်ဆိုရင်လူရောဆက်လုပ်မှာပဲအဲလုပ်တဲ့ခါတိုင်းတော့ပို့ပြီးတော့ပြဿနာခက်ခဲဖြစ်နေတာပေါ့နော
်ဟုတ်ကဲ့အဲ့တော့ဒီမနေ့ပြန်လမ်းရှောက်ချီတက်ပွဲမှာရောဘာတွေကိုအဓိကထားပြီးတော့တောင်းဆိုသွားကြမှာလဲရှင
်အဓိကတောင်းဆိုတာကစစ်ပွဲကြီးရပ်ဖို့ရဲ့နောက်ဒီစစ်ထုံကြီးမှုအတွက်ကိုအဲတစ်ဆောင်စနစ်ရှေ့ရှာပေးဖို့ကိစ္စရဲ့နောက်တစ်ခုကတော့စစ်ဘေးသင့်ပြည်သူတွေကိုပေါ်လွတ်လပ်စွာအကူအညီပေးပိုင်ခွင့်နဲ့အကာအကွယ်ပေးရေးဆိုတဲ့အကြောင်းအရာလေးချက်ပေါ့နော်အဲဒါကိုကျွန်တော်တို့အဓိကတော့တောင်းဆိုပါမှာပေါ့ဟု
တ်ဒီအင်အားရောဘလောက်လောက်များခြေတက်ဖို့များရှိပါသလဲရှင်
ကျွန်တော်တို့ကတော့ဒီရဲတွေကလည်းဆန္ဒပြတဲ့လူတွေလိုက်ဖမ်းနေတယ်ဆိုတော့ကျွန်တော်တို့ပြည်သူတွေကြားထဲမှာလည်းသိမှုအများကြီးရှိနေတယ်။ရင်းချမ်းရေးကိစ္စတော့မှရင်းချမ်းစွာကျွန်တော်တို့ပြောခွင့်မရှိတော့ဘူးလားဆိုတော့မိဘအနေနဲ့အတူအာလူအင်အားကျွန်တော်တို့ကတော့900လို့မှန်းထားပြီးမှအဲ့ထက်လည်းနည်းပါနိုင်တယ်အဲ့ထက်လည်းများပါနိုင်တော့ဆိုတော့များပါနိုင်တယ်ဆိုတော့လူတွေကလုံးဝမခံစားခင်ဗျားဒီလိုမျိုးဆန္ဒပြသူတွေဖမ်းတာကိုမတင်တဲ့လူတွေကလည်းပူပေါင်းကြပါလိမ့်မယ်ဒါပေမဲ့အချိန်ထဲမှာလည်းမြန်မာနိုင်ငံကပြည်သူတွေကဒီအတော့တရားတော့ရှိကြတာဒီနိုင်ငံရေးနဲ့ပတ်သက်ရင်သူတို့တွေလည်းမလာနိုင်တဲ့ပြည်သူတွေလည်းအများကြီးရှိနေတယ်ပေါ့နော်အဲ့တော့မှန်းလို့မရဘူးဖြစ်နေဟု
တ်ဒီလမ်းကြောင်းကရောဘယ်လိုမျိုးများဆွဲထားပါသလဲရှင်ဘယ်နေရာနဲ့ဘယ်နေရာထိသွားမလဲရှင်ဟုတ်
ဟာလမ်းကြောင်းကတောင်ပေတက်ကနေမြင်လာတောင်ညို့မြင်လာတောင်ညို့ကနေဒါကျွန်တော်တကုံဘက်ပေါ့နော်ပြီးရင်တပည့်တန်းရဲ့တကုံရဲ့ကနည်းနည်းလူရည်နဲ့ပြီးရင်တော့ရောက်ရောက်ဖြတ်ကမှာပေါ့နော်အားလုံးပေါင်းမဆူလီမှာသုံးမယ်ဆိုတော့ငါးမျိုးနဲ့ကိုဖြတ်ရမှာပေါ့လေဟုတ်
အဲ့တော့ဒီရန်ကုန်မြို့တစ်ခုထဲမှာပဲလားရှင်ကျမတို့တခြားမြို့တွေမှာရောမနက်ဖြန်ကိုဒီလမ်းလျှောက်ချီတက်ပွဲတွေလုပ်ဖို့များရှိပါသလားမမတို့ဗာများတည်ထားလဲပေါ့
ဟောဒီကင်းရင်းကြီးနေမှာဒီကရားပြည်နယ်ရောလိုက်ပေါ်မှာနဲ့ခရီးကနေညနေခီသူတို့မြို့ပတ်ကြမှာပေါ့နော်ဒါလည်းတင်းဒီအရင်ကြီးရသူလုံမဲ့လို့မှာကြားထားတယ်နောက်ထပ်အခြားသောမြို့နယ်တွေကလည်းကျုပ်ဆင်းနေကြတယ်ပေါ့နော်ဒါပေမဲ့အညွန်နယ်ရဲ့ဆိုတော့ဒီကတော့ဆင်းနေမှာမရောက်သေးဘူး။အာတချို့မြို့နယ်တွေလည်းကျွန်တော်စီစဉ်ဖို့လို့ပြောထားရတော့ရှိရပါဘူး။မတိကြသေးဘူးဟုတ
်။ညီငယ်နဲ့ပတ်သက်ပြီးတော့ဒီဆန္ဒဖော်ထုတ်တဲ့သူတွေကိုဖမ်းဆီးတာတွေလည်းရှိနေတော့လေ။ဒီပေါ်မှာရောမတင်စာရှင်းလင်းရေးအနေနဲ့ပါများပြောချင်လဲပေါ့။
ဆိုတော့ပြီးခဲ့တဲ့ရပိုင်းအတွင်းကဖမ်းဆီးတဲ့ခါမှာနှစ်မျိုးတွေ့ရတယ်။တစ်ခုကတော့ဒီဆန္ဒပြတဲ့ကိစ္စတီးတဲ့ဆန္ဒပြတာနောက်တစ်ခုကတော့ဒီအလူခံတာပေါ့နော်အဲ့နှစ်ခုစလုံးကိုကြပြိုင်နဲ့တရားဆွဲထားတာကိုတွေ့ရတယ်ဒါမှန်တယ်မှာဆိုလည်းဒီကြပြာဆရာတယောက်ကိုနှစ်လအမိထားလိုက်တယ်ဆိုလို့ကြားရတယ်ဒါကျွန်တော်အရင် shock ဖြစ်တာဗာလဲဆိုတော့ဒီအလူခံနေဆိုတဲ့ကိစ္စရဲ့ကိုဒီလိုမျိုးအဲစွေးမှုတော့ပေါ့နော်ဒီအလူမျိုးတရားဆွဲလို့ရမလားဆိုတော့မျိုးတော့မိကုန်းနေထွက်လာတယ်နောက်တစ်ခုကထားသောစနာပြပွဲတွေကတော့အကြောင်းမကြားဘဲနဲ့စနာပြရတဲ့အကြောင်းမလို့သူက16နဲ့ပြင်နေပေါ့နော်ဒါကလည်းကြားရလူကိုယ်တိုင်သူမှန်းထားပြီးဖြစ်ပါလိမ့်မယ်အခုလိုမျိုးအကြောင်းကြားတော့လည်းဘာမှမထူးစာမျိုးသိလာရတာပေါ့ဆိုတော့အဲ့ဒါကတော်တော်လေးမိကုန်းဆုတ်ပြန်တော့ဖြစ်နေတယ်ဒါကြောင့်ဘလူနီနဲ့စနာပြတော့မှလည်းအခုလိုမျိုးရင်းချမ်းစွာနဲ့ရင်းချမ်းကြီးအတွက်ကိုလူချင်းချင်းတောင်းဆိုတဲ့လူတွေကိုဘလို့နီးနဲ့မဆိုဥပဒေပုံမှန်16နဲ့ချစ်ချင်းချင်းနဲ့ချစ်တရားဆက်ဆံအားလုံးစာတော့ရှုံချကန့်ကွက်တယ်။ခြားနိုင်ငံတွေမှာဆိုရင်ဆန္ဒပြခြင်းနဲ့ဆိုချက်ချင်းောက်ပြလို့ရတယ်။အာတိရနဲ့ချက်ချင်းငယ်တွေရလာပြီးတော့ဂျုံဂျုံကြီးပြပါတယ်။စာမုတ်ပုံကြီးပါတယ်။မြန်မာနိုင်ငံမှာတော့ 48 နိုင်ကျတဲ့ကတိုးတင်ပြီးတော့တမတို့အကြောင်းကြားတော်တော်မှအဲတမတို့ကိုပုံစံမျိုးစုံနဲ့ကန့်ကွက်တယ်မျိုးဆိုရဲဒါပြင်အိမ်ဒီမှာပါလာပြီးရှာရမျိုးတွေလုပ်တယ်ဆိုတော့ဒါတကယ်ကိုဒီမိုကရေစီအတွက်ကိုအနောက်ရှက်ဖြစ်ပြီးရဲ့လုပ်ရတဲ့ဒီကောင်ဆိုလို့ရတယ်ဟုတ်
ဟုတ်ကဲ့ပါမတင်စားရှင်းလိုက်ရှင် RFA ကကျေးဇူးတင်ပါတယ
်ဟုတ်ကဲ့ပါကျေးဇူးတင်ပါတယ်